၎င်းပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာသူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့တာမှာနှစ်ပတ်အတွင်းကိုဗစ် -19 ရောဂါပိုးတွေ့ရှိသူ12ယောက်အထိတိုးလာတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောပါတယ်။ကန့်ကွက်ခွင့်မပြုသေးတဲ့သင်္ဘောပေါ်မှာအတည်ပြုလွန်လာသူကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီကံပြည်နယ်ထဲမှာကိုဗစ်ဆိုင်ရာစီကံတင်ကြမှုတွေကျန်းမာရေးဝန်ကြီးဌာနကမလုပ်သေးပေမဲ့ပြည်သူလူထုအနေနဲ့ကျန်းမာရေးသတိရှိဖို့တိုက်တွန်းထားပါတယ်။ဒီကံပြည်နယ်ကလာတဲ့တင်ပြည့်အစုံကိုတော့ကိုကမောင်စုမင်းကပြောပြပါမယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြည်ပြန်လာသူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့တာမှာနှစ်ပတ်အတွင်းကိုဗစ် -19 ရောဂါပိုးတွေ့ရှိသူ12ယောက်အထိရှိနေပြီလို့ဒီနယ်ကျန်းမာရေးဦးစီးဌာနကပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်ကန့်ကွက်ခွင့်မပေးသေးတဲ့ကုန်သင်းမော20ဘော်ပါလာသူတွေကိုပြီးခြားခွဲတာပြီးစောင့်ကြည့်နေတာမှာလွန်ခဲ့တဲ့သတင်းပတ်တွေကကိုဗစ်အတည်ပြုလူနာပထမ4ယောက်တွေ့ရှိခဲ့တဲ့အတွက်သူတို့ကိုစစ်တွေဆေးရုံမှာကုသမှုပေးခဲ့တာအခုတော့ယောဂပျောက်ကျင်းသွားပြီလို့ဒေါက်တာဆိုးဝင်းပိုင်ကပြောပါတယ်။နောက်ထပ်တွေ့ရှိတဲ့အတည်ပြုလူနာ၈ယောက်ကိုလည်းဆေးကုသပေးနေပါတယ်
။ဒီနေ့ရောက်မှာ၄ယောက်ကဆင်းသွားပြီပေါ့နော်။နောက်တစ်ယောက်ကလည်းဆင်းပြီလားမဆင်းလားကျွန်တော်ဒီဆောင်မကြည့်သေးဘူး။ကျွန်တော်ကရန်သူရောက်နေတယ်။ဟယ်လိုအခုလည်းတည်းက7ရောက်ပဲကျွန်တော်သိခဲ့ပ
ါအခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဖြတ်ကျော်သွားကုန်ကူးနေသူတွေယောဂါကူးစက်မှုတွေရှိနေပေမဲ့လည်းစစ်တွေဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးကတော့ပုံမှန်လည်ပတ်နေသေးဖြစ်တယ်လို့ရခိုင်ပြည်နယ်ကုန်သွယ်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ဒါဆိုကုန်သွယ်ရေးကနေပြီးတော့ကျွန်တော်ပြန်ဝင်လာတဲ့ဒီသင်္ဘောတွေကိုတော့မော်တော်တွေသင်္ဘောတွေအကုန်လုံးတော့ကျွန်တော်သတ်မှတ်ထားတဲ့နေရာမှာကျူဝင်စီပြီးတော့ဒါအဲ့ကျူကနေပြီးတော့မှကျူဝင်ထားတဲ့သင်္ဘောတွေကိုကျွန်တော်တို့ဒီမှာဟိုပါလေနှကောင်းစက်တက်ယူတဲ့ဟာတော့နှစ်ချိန်ယူရတာပေါ့လေနှစ်ချိန်ယူရတဲ့အချိန်မှာတော့လက်ရှိချိန်ကတော့ပိုးတွေ့နေတဲ့အာတော့ရှိပါတယ်ဒါပေမဲ့လက်ရှိချိန်ကြီးကတော့ဟိုဘီနီကောင်စီဆက်တော့ဟိုဘာမှဟိုကွန်တရီလမ်းကြောင်းပိတ်ဖို့ပါညာလည်းတော့အချိန်လေးဆိုကျွန်တော်တို့ညာချလာတဲ့ကိစ္စတော့ဘာမှတခုမှမရှိသေးပါဘူ
းလက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ကုန်တွေကိုစစ်တွေမျိုးအပြင်ဘက်ရွှေမင်းကန်သင်္ဘောစိတ်မှာထားရှိတာဖြစ်ပြီးဒီကနေ့အထိအသွားလာကန့်သက်ထားရတဲ့ကုန်တယ်43ယောက်အထိရှိတယ်လို့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်နိုင်မှုအခြေအနေဟာသတ်မှတ်ထားတဲ့အဆင့်၄ဆင့်မှာအမြင့်ဆုံးအဆင့်ဖြစ်တဲ့အလွန်ကူးစက်နိုင်တဲ့အဆင့်မှာရှိနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးမသွားဖို့အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေး CDC ကထုတ်ပြန်ထားပါတယ်။ကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်ပြီးစစ်တွေမျိုးတွင်ကိုဗစ်စီကံတင်းကျပ်တာတွေမလုပ်သေးပေမဲ့ပြည်သူတွေအနေနဲ့မပေါ်ဆကြဖို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာဆိုဝင်းပိုင်ကပြောပါတယ်
။တို့သတင်းပေးတဲ့သူနော်ဆရာတို့နဲ့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့တွေရှိတယ်ဆိုလို့ရှိရင်သူတို့ကသတင်းပေးတဲ့ဆိုလို့ရှိရင်ဆရာတို့ကွာန်တင်းဝင်ရတယ်ပေါ့နော်။ဒါရောဂါကူးစက်နိုင်ခြင်းရှိတဲ့အတွက်ပြည်သူလူထုနဲ့မဖြစ်စေပြင်မှာဆက်ကွာန်တင်းဝင
်စစ်ပေမျိုးထဲမှာတော့ဈေးဝယ်စားတောက်ဆိုင်တွေနဲ့စိုးဆိုင်တွေကလည်းပုံမှန်ဖွင့်ထားတယ်လို့ပြည်သူလူထုကြားမှာလည်းပုံမှန်သွားလာနေကြပြီးနှာခေါင်းကြီးအကာအကွယ်တွေလည်းတိတ်မတက်ကြတော့ပါဘူး။မြန်မာအိမ်ကြီးထိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံတို့မှာကိုဗစ်ကပ်ရောဂါကူးစက်မှုစိုးရိမ်စရာကောင်းလောက်တဲ့အခြေအနေဖြစ်နေတာမို့နေဆက်အဝင်ထွက်တွေကိုကြက်မတ်စောင့်ကြည့်စစ်ဆေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်သိရေးဌာနညွှန်ကြားရေးဌာနမှဒေါက်ခင်ထင်းကြီးက BOA မြန်မာပိုင်းကိုပြောထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့မေလ23ရက်ည8နာရီထုတ်ပြန်ချက်အရတနိုင်ငံလုံးဓာတ်ကွက်နမူနာ688ကိုစစ်ဆေးတဲ့အထက်ကကိုဗစ်အတည်ပြုလူနာ6ယောက်ရှိပါတယ်။မြန်မာနိုင်ငံမှာလောလောဆယ်စုစုပေါင်းအတည်ပြုလူနာက 34,234 ယောက်ရှိပြီးသေဆုံးသူစုစုပေါင်း 3,216 ယောက်ပြန်လည်နေကောင်းလာသူက 33,294 ယောက်ရှိတယ်လို့ကျန်းမာရေးဌာနရဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ